မြန်မာစစ်တပ်အတွက်စစ်လက်နဲ့ဒါမှမဟုတ်စစ်ပတ်ဆိုင်ရာအတွက်အသုံးပြုနိုင်မဲ့အရာတွေကိုလွှဲပြောင်းပေးအပ်တာမျိုးစင်ကာပူနိုင်ငံကခွင့်ပြုတာမရှိခဲ့ကြောင်းစင်ကာပူနိုင်ငံယာယီဝန်ကြီးဌာနကပြောကြားလိုက်ပါတယ်မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေမှာအသုံးပြုတဲ့စစ်ကောင်စီရဲ့စစ်လက်နဲ့ပစ္စည်းတွေထုတ်လို့ရမှာစင်ကာပူအပါအဝင်နိုင်ငံပေါင်း73နိုင်ငံထက်မနည်းကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့SACM ကမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကတနင်္လာနေ့မှာအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့တာကိုစင်ကာပူနိုင်ငံသားကြီးဝန်ကြီးဌာနကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။စစ်လက်နက်တွေနဲ့စစ်ဘက်မှအသုံးပြုနိုင်တဲ့အရာတွေဟာလက်နက်မဲ့ရပ်သားပြည်သူတွေကိုနှိမ်နင်းတဲ့အကြမ်းဖက်လုပ်ရက်မှာအသုံးပြုနိုင်တာကြောင့်အရန် NDA များကြောင့်လဲစင်ကာပူနိုင်ငံသားကြီးဌာနပြောခွင့်ရကဆိုပါတယ်။ SACM ရဲ့အစီရင်ခံစာပါအချက်တွေကိုလေ့လာဆန်းစစ်နေပြီးစင်ကာပူရဲ့နဲ့ပတ်သက်တာတွေဟာမြန်မာနိုင်ငံမှာ2021ဖေဖော်ဝါရီဆက်အနာမသိငင်ကအချက်လက်တွေဖြစ်ကြောင်းကနဦးလေးလာချက်မှာတွေ့ရှိရတယ်လို့ပြောပါတယ်စင်ကာပူနဲ့မြန်မာစီးပွားရေးဆက်ဆံမှုတွေဟာစစ်တပ်ကအာဏာမသိငင်အထိရှိခဲ့ကြောင်းနဲ့မြန်မာနိုင်ငံကိုစစ်လက်နဲ့စီးဆင်းမှုမရှိအောင်တားဆီးရေး2021ဇွန်လတဲ့ကုလအထူးထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုစင်ကာပူကထောက်ခံခဲ့ကြောင်းလဲဖော်ပြထားပါတယ်ခင်ဗျာ